I'm so first of
ဟုတ်က
all
ဲ့
we
ပထ
went
မဆ
to
ုံးမေးချင်တာကဘာမဘီလ်မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းရဲ့နောက်ဆုံးအခြေအနေဘယ်ဆင့်ကိုရောက်နေပြီလဲရှင်
Excellent question. Yeah, so it just passed through the House Foreign Affairs Committee.
ဒီဥပဒေမူကြမ်းကိုအောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအတည်ပြုလိုက်ပါပြီ။တညီတညွတ်တဲ့သဘောနဲ့တူခဲ့တဲ့အခြေအနေပါဘယ်သူမှကန့်ကွက်တာမရှိပါဘူး။ဒါကြောင့် Republican တွေရော Democrat တွေရောအားလုံးကဒီဥပဒေမူကြမ်းကိုထောက်ခံတယ်လို့ပြောရမှာပါ။နောက်တစ်ဆင့်ကတော့အောက်လွှတ်တော်တစ်ခုလုံးကဆုံးဖြတ်ရမယ့်အဆင့်ရောက်နေပါပြီ။နောက်ပြီးဒီအချိန်မှာဥပဒေကြမ်းကိုပြင်ဆင်နိုင်တဲ့ကာလလည်းဖြစ်ပါတယ်။ဒီတော့ဥပဒေမူကြမ်းကိုပြင်ဆင်သည်ဖြစ်စေမပြင်ဆင်သည်ဖြစ်စေအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မှာဆိုတော့ဒီမိုကရက်ပါတီခေါင်းဆောင်တွေရဲ့အပေါ်မှာမူတည်နေပါတယ်။ဒါကြောင့်အောက်လွှတ်တော်ဥက္ကဋ္ဌပလိုစီအနေနဲ့ကယ်လီဖိုးနီးယားပြည်နယ်နဲ့စတန်နီဟိုယာနေတဲ့မယ်ရီလန်းပြည်နယ်မှာနေထိုင်ကြတဲ့မြန်မာနဲ့တိုင်းရင်းသားတွေအနေနဲ့ဒီဥပဒေမူကြမ်းပြင်ဆင်ရေးသေးချာအောင်သူတို့ရဲ့စံနာတွေထုတ်ပေါ်ပြသင့်ပါတယ်။နောက်ပြီးတော့ဒီဥပဒေမူကြမ်းနဲ့ပတ်သက်လို့စိုးရိမ်ပူပန်နေသူတွေအနေနဲ့သူတို့ပြင်ဆင်လိုတဲ့အချက်တွေကိုအထက်လွှတ်တော်မှာစူးစမ်းမိတ်ဆက်ဖို့အချိန်ရောက်နေပါပြီ။ဒါပေမဲ့လည်းအထက်လွှတ်တော်မှာတော့အချိန်အနည်းတွေသိပ်အားရစရာမကောင်းပါဘူး။ Republican တွေဘက်ကလက်မှတ်ထိုးဖို့ညှင်းဆုံနေစေဖြစ်ပါတယ်။ဒါကြောင့်အထက်လွှတ်တော်နိုင်ငံခြားရေးကော်မတီမှာပဲဥပဒေကြမ်းကတစ်နေပါတယ်။သူတို့မကြိုက်တဲ့အချက်တွေကိုဒီဥပဒေကြမ်းထဲကနေပယ်ထုတ်ဖို့လိုလားနေပါတယ်။ဒါကြောင့်အထက်လွှတ်တော်မှာဘယ်လိုတွေညှိနှိုင်းကြမလဲဆိုတာကျွန်တော်တို့စောင့်နေစေပါ။အထူးသဖြင့်အထက်လွှတ်တော်မှာဒီဥပဒေမူကြမ်းအတည်ပြုဖို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်ဘော့ဘ်မန်နဒီစ်ကအရေးကြီးလာဖို့ရှိပါတယ်။တချို့ကတော့သိပါလိမ့်မယ်ဘာမာဘီလ်အစောပိုင်းမှာ version ကို2019ခုနှစ်ကစတင်တင်သွင်းတဲ့အချိန်မှာအောက်လွှတ်တော်မှာပြဿနာမရှိခဲ့ပေမဲ့အထက်လွှတ်တော်မှာပိတ်ဆို့ခံရပြီးမဲခွဲဆုံးဖြတ်တဲ့အဆင့်တောင်မရောက်ခဲ့ပါဘူးဒါကြောင့်ဒီလိုအန်ဒီယံမျိုးကျွန်တော်တို့ထပ်ပြီးရင်ဆိုင်နေရပါတယ်ဒါကြောင့်လဲကျွန်တော်အခု Texas ပြည်နယ်ကိုရောက်နေပြီး Republican တွေရဲ့ပြည်နယ်တွေမှာသက်ဆိုင်တဲ့လူတွေနဲ့တွေ့ဆုံရှင်းပြနေပါတယ်ဘယ်လိုပဲဖြစ်ဖြစ်ဒီဥပဒေကြမ်းကိုပြဋ္ဌာန်းနိုင်ဖို့ကျွန်တော်တို့ကြိုးစားရမှာပ
ါ So I would like to clarify that you know Burma Bill which is
အလို့တော်မှာပါတီမျက်လုံးကသဘောတူညီမှုရထားတဲ့ဒီဥပဒေမူကြမ်းကိုအထက်လွှတ်တော်မှာရှိတဲ့ Republican တွေဘက်ကအလွယ်တကူသဘောမတူနိုင်တာဘာကြောင့်လဲရှင်အဓိကဘာအချက်တွေလဲရှင်
Yeah, the Republican offices and it's mostly Todd Young in Indiana that's been leading this.
Like Republican ဘက်ကအထူးသဖြင့် Indiana ပြည်နယ်ကအထက်လွှတ်တော်မှ Todd Young ဘက်ကအဆင်မပြေဖြစ်နေတာပါ။ကျန်တဲ့ Republican အမတ်အများစုကတော့ဒီဥပဒေကြမ်းနဲ့ပတ်သက်လို့သိပ်ပြီးပြဿနာမရှိကြပါဘူး။ဒါပေမဲ့လည်းသူတို့က Todd Young နောက်ကိုလိုက်ကြမှာဆိုတော့ Todd Young ညုံကဒီဥပဒေကြမ်းနဲ့မှာပါတဲ့အချက်တချို့နဲ့ပတ်သက်လို့တဘောမတူတာတွေရှိနေပါတယ်အဲ့ဒါကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအတွက်အသုံးစရိတ်ကိုလိုအပ်သလောက်သုံးစွဲဖို့ဆိုတဲ့အချက်ပေါ်မှာ Todd Young ကအဲ့ဒီလူမျိုးမတတ်မှတ်ပဲဘတ်ဂျက်အတိအကျပြဋ္ဌာန်းဖို့ဒေါ်လာတန်း220သုံးစွဲဖို့တတ်မှတ်အဆိုပြုထားပါတယ်ဒါကိုတောင်တချို့ Republican အမတ်တွေကအယံများတယ်လို့ပြောနေကြတော့မှာပဲဒါပေမဲ့အားလုံးသိကြတဲ့အတိုင်းပဲမြန်မာနယ်စပ်ကရင်တာဒုက္ခတဲ့အကြအတဲ့မှာဒီနှစ်အတွက်ဒေါ်လာတန်း180ပြီးတော့နောက်ထပ်ဒေါ်လာတန်း90ကိုအမေရိကန်အစိုးရကသုံးစွဲထားပြီးဖြစ်ပါတယ်။အဲ့ဒီတော့ဒေါ်လာတန်း220ကိုမြန်မာနိုင်ငံအတွက်သုံးစွဲဖို့ဆိုတာများပြားတဲ့ပမာဏမဟုတ်ပါဘူး။ဒုတိယအချက်ကတော့ Republican တွေဘက်ကစိုးရိမ်နေတာကဥပဒေကြမ်းထဲမှာမြမရည်နံတဲ့သဘာဝတန်းငွေလုပ်ငန်းနာမည်အတိအကျဖော်ပြထားတဲ့ကိစ္စပါ။အထူးသဖြင့် Todd Young ရဲ့ယုံကထောက်ပြတာကဒဏ်ခတ်ရေးယူရမယ့်ကုမ္ပဏီတွေအတွက်တတ်မှတ်ချက်တွေကိုပြဋ္ဌာန်းသင့်ပြီးကုမ္ပဏီနာမည်အတိအကျမတတ်မှတ်သင့်ဘူးဆိုတဲ့အချက်ပါပဲကျွန်တော်တို့ဘက်ကလည်းသူတို့ကိုပြန်ပြီးရှင်းပြနေတာကသမရလုပ်ပိုင်권အနေနဲ့မြမရည်နံတဲ့သဘာဝတန်းငွေကိုပိတ်ဆို့ရေးယူနိုင်စွမ်းရှိပေမဲ့ဒါကိုသူတို့ကမလုပ်ဆောင်ခဲ့ကြပါဘူးဒါကြောင့်အထက်လွှတ်တော်ရဲ့တွန်းအားပေးမှုကိုတကယ်လိုအပ်နေပါတယ်နောက်ပြီးကျွန်တော်တို့ထောက်ပြနေတာကဒါကတကယ်ကုမ္ပဏီအစ်စ်အမှန်မဟုတ်ဘဲမြန်မာစစ်တပ်ထိန်းချုပ်ထားတာပါ။ဒါကြောင့်ဒီနာမည်ကို ဥပဒေကြမ်းထဲမှာထည့်သွင်းဖို့လိုအပ်တယ်လို့ရှင်းပြထားပါတယ်။တတိယတစ်ချက်ကတော့ပုဂ္ဂိုလ်ရေးဆန်တဲ့ကိစ္စလို့ပြောရမှာပါ။ဒီမိုကရက်အထက်လွှတ်တော်အမတ်ကာဒင်းကဒီဥပဒေကြမ်းကိုမြန်မြန်ဆန်ဆန်မိတ်ဆက်ခဲ့တာဟာသူတို့ကိုလစ်လျူရှုတယ်လို့ရီပါဘလစ်ကင်တွေဘက်ကမြင်ကြပါတယ်။သူတို့ကိုအချိန်ပေးသင့်တယ်လို့ယူဆကြပါတယ်။ဒါကြောင့်ဒီအချက်၃ချက်နဲ့နောက်အင်ဒီယားနာပြည်နယ်အထက်လွှတ်တော်အမတ်ကဒီဥပဒေမူကြမ်းနဲ့ပတ်သက်လို့အဓိကဖြစ်နေတော့အခုအချိန်ထိအထက်လွှတ်တော်မှာမဆွေးနွေးဖြစ်သေးပါဘူ
း So how about the Republican
အဲ့တော့ Republican လူနည်းစုခေါင်းဆောင် Mitch McConnell ကရောဒီတစ်ခေါက်ဥပဒေကြမ်းပေါ်မှာသူ့အမြင်ဘယ်လိုရှိလဲရှင
် Yeah his Mitch
လူနည်းစုခေါင်းဆောင် Mitch McConnell ကတော့ဒီဥပဒေကြမ်းနဲ့ပတ်သက်ရင်ရေဘူးရအပြင်သူတို့ကအဓိကတင်သွင်းသူမဟုတ်ပါဘူး။နောက်ပူးတွဲတင်သွင်းတဲ့အထက်မှာလည်းမပါပါဘူး။နောက်အထက်လွှတ်တော်ဒီမိုကရက်လူများစုခေါင်းဆောင်ချက်ရှက်မာကလည်းဒီအတိုင်းပါပဲ။မစ်မက်ကော်နယ်အနေနဲ့သမိုင်းကြောင်းအရမြမဒီမိုကရေစီကိုအလွန်ထောက်ခံခဲ့ပေမဲ့လည်းအခုဥပဒေကြမ်းပြဋ္ဌာန်းနိုင်ဖို့နောက်ွယ်ကနေအများသိအောင်သူဩဇာကိုအသုံးချထုတ်ပြောတာမျိုးမရှိသေးပါဘူး။ဒါပေမဲ့တီးသန့်တွဲဆုံမှုတွေမှာတော့ဒီဥပဒေကြမ်းကိုဆောင်ရွက်ဖို့အချက်ပြတယ်လို့ကျွန်တော်တို့ကြားရပါတယ်။ဒါကဖြစ်နိုင်ပါတယ်။ဒါပေမဲ့ဒီဥပဒေကြမ်းကိစ္စမှာအထက်လွှတ်တော်နိုင်ငံသားရေးကော်မတီကပဲဆုံးဖြတ်ဖို့သူ့ကိုလွှဲထားပါတယ်။အထူးသဖြင့်အထက်လွှတ်တော်မှာဥပဒေမူကြမ်းကိုဒီမိုကရက်နဲ့ပူးတွဲတင်သွင်းမဲ့ thought ရန်အပေါ်မှာမူတည်နေပါတယ်
။ So you know here
ခုဆိုရင် American ပြည်ထောင်စုမှာရှိတဲ့မြန်မာနဲ့တိုင်းရင်းသားຫນွေဘွားတွေကဒီဥပဒေကြမ်းကိုပြင်ဆင်ဖို့တောင်းဆိုထားတာတွေလည်းရှိပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အသိမှတ်ပြုဖို့နောက်စစ်အုပ်စုရဲ့ဝင်ငွေတွေကိုဖျက်တောက်နိုင်ရေးပိုပြီးပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုတွေပြဌာန်းဖို့စတဲ့အချက်တွေထည့်သွင်းပေးဖို့တောင်းဆိုထားတာတွေ့ရပါတယ်။အဲ့တော့ဒီဥပဒေကြမ်းကိုပြင်ဆင်နိုင်မယ့်အလားအလာရောရှိမလားရှင်။နောက်ဒီလိုပြင်ဆင်ဖို့ဆိုရင်ရောအချိန်ဘယ်လောက်ထိကြာနိုင်မလဲ
It's possible to amend it. I would hope that
ဥပဒေကြမ်းကိုပြင်ဆင်ဖို့အလားအလာဖြစ်နိုင်ပါတယ်။ဥပဒေကြမ်းမှာပါတဲ့စီးပွားရေးပိတ်ဆို့မှုအချက်မှာအရေးအကြီးဆုံးကမြမရေနံနဲ့တဘာဝတန်းွေလုပ်ငန်းအပေါ်ချမှတ်မဲ့ကိစ္စကိုထိရောက်ပြင်းထန်တဲ့အသုံးအနှုန်းတွေသုံးလာဖို့ကျွန်တော်တို့မျှော်လင့်ပါတယ်။အဲ့ဒီမှာဖော်ပြထားတာကအမေရိကန်နိုင်ငံသားရေးဌာနရဲ့ဆုံးဖြတ်ချက်အပေါ်မှာပဲမူတည်နေတဲ့အခြေအနေမျိုးရေးထားတာပါဒီအချက်ကိုလည်း Republican တွေဘက်ကအဓိကစန့်ကျင်နေတာဖြစ်တော့အပြင်းအထန်တိုက်ရမယ့်အနေအထားဖြစ်နေပါတယ်ဒါကလည်းထိုက်တန်တဲ့တိုက်ပွဲတစ်ခုလို့ကျွန်တော်မြင်ပါတယ
် Yeah so how about to recognize NUG National
ရှိရင် NUG ကိုတရားဝင်အစိုးရဖြစ်ပေါ့နော်အမေရိကန်ကအတိမတ်ပြည်ရေးကိစ္စမှာဘလို့အခြေအနေရှိနေလဲရှင်တစ်ဖက်မှာလည်းအမေရိကန်ပြည်ထောင်စုကိုနိုင်ကဗင်နီဇွဲလားနဲ့ပတ်သက်လို့အတွေ့အကြုံရှိထားတဲ့ခါကြတော့အခုမြန်မာကိစ္စမှာမျှော်လင့်ချက်ဘလို့ရှိနိုင်မလဲရှင
် I think there is hope
NUG ကိုအဓိကအစိုးရအဖြစ်အတိမတ်ပြည်ရေးရေရှည်အတွက်တော့မျှော်လင့်ချက်ရှိပါတယ်အစည်းအဝေးတိုင်းမှာရော Washington Post သတင်းစာမှာရောစောင်းပါအနေနဲ့ NUG ကိုအစိုးရအဖြစ်အသိအမှတ်ပြုရေးကျွန်တော်ရေးသားခဲ့တာမျိုးအများရန်ပြင်းပြင်းထန်ထန်တိုက်တွန်းတောင်းဆိုနေတာမျိုးရှိပါတယ်။ဒါပေမဲ့ဥပဒေကြမ်းရေးဆွဲသူတွေအထက်လွှတ်တော်အမတ်တွေကိုယ်စားလှယ်တွေဘက်ကဒါနဲ့ပတ်သက်လို့တွန့်ဆုတ်နေတာတွေကျွန်တော်တို့တွေ့ရပါတယ်။ဒါပါကြောင့်လဲဆိုရင်နိုင်ငံသားရေးဌာနကနေသူတို့ပြန်ကြားတဲ့အချက်တွေနဲ့ဒီအပေါ်မှာနိုင်ငံသားရေးဌာနဘက်ကို NUG ကိုအတိအမှတ်ပြုဖို့လွှတ်တော်ကပြန်ပြီးဖိအားမပေးချင်တာလဲပါပါတယ်။ဒါကြောင့်အားလုံးသိတဲ့အတိုင်းပြင်သစ်လွှတ်တော်က NUG ကိုအစိုးရအဖြစ်အတိအမှတ်ပြုလိုက်တဲ့အချက်ကအမေရိကန်လွှတ်တော်ကိုလည်းဖိအားပေးတဲ့နေရာမှာအထောက်အကူဖြစ်စေမှာသေချာပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာအမေရိကန်လွှတ်တော်နဲ့အစိုးရကိုဘယ်လောက်အထိတွန်းအားပေးနိုင်မလဲဆိုတာအတိအကျမပြောနိုင်ပါဘူး။ဘာကြောင့်လဲဆိုတော့နိုင်ငံသားရေးဌာနကအကြောင်းအကျိုးအဆက်တွေကိုရှင်းပြထားလို့ဖြစ်ပါတယ်။တကယ်လို့ဒီတစ်ကြိမ်ဥပဒေကြမ်းကိုအတည်ပြုရမှာအဲ့ဒီအချက်မပါခဲ့ရင်တောင်း NUG အစိုးရကိုအစိုးရအဖြစ်အသိအမှတ်ပြုရေးနောက်ထပ်ဥပဒေကြမ်းတစ်ခုတတ်တတ်အနေနဲ့ရေးဆွဲပြဋ္ဌာန်းဖို့ကျွန်တော်တို့ဖိအားပေးသင့်ပါတယ်။ဒါကြောင့်အခုဥပဒေမူကြမ်းထဲမှာထည့်သွင်းတာထက်ဒီအချက်ကိုနောက်ထပ်ဥပဒေကြမ်းတစ်ခုအနေနဲ့တတရေးဆွဲပြဋ္ဌာန်းဖို့ကြိုးစားတာကနိုင်ငံရေးအရာပိုပြီးလက်တွေ့ကျတယ်လို့ကျွန်တော်မြင်ပါတယ် အခုလက်ရှိအောက်လွှတ်တော်မှာတင်သွင်းထားတဲ့မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းကိုအဆုံးရှုံးခံလို့မရပါဘူးဒီလိုဆုံးရှုံးသွားရင်ရေရှည်မှာ NUG ကိုအစိုးရအဖြစ်အသိအမှတ်ပြုရေးကိစ္စကိုလည်းအထောက်အကူပေးမှာမဟုတ်ပါဘူးဒီတော့အထက်နဲ့အောက်လွှတ်တော်အမတ်တွေကဒီဥပဒေကြမ်းကိုအောင်အောင်မြင်မြင်ပြဋ္ဌာန်းလိုကြပါတယ်ကျွန်တော်တို့ဒီတစ်ကြိမ်အောင်မြင်မှုရရင်ရေရှည်အတွက်နောက်ထပ်အောင်မြင်မှုတွေကိုရဖို့အထောက်အကူပြုမှာဖြစ်ပါတယ်
What do you think when the
Bama Bay ကိုပြဋ္ဌာန်းအတည်ပြုဖို့ကဘယ်တော့လောက်ဖြစ်လာနိုင်မလဲရှင
် That's a great question I mean I think in the house it can be very
ဒီဥပဒေကြမ်းကိုအောက်လွှတ်တော်မှာမကြခင်ကအတည်ပြုတော့မယ်လို့ကျွန်တော်ထင်ပါတယ်သက်ဆိုင်ရာအောက်လွှတ်တော်အမတ်တွေရဲ့ပြည်နယ်တွေမှာလည်းလူတိုင်းကဒီဥပဒေမူကြမ်းကိုအမြန်ဆုံးကင်တွယ်ဖို့တောင်းဆိုနေကြတယ်လို့ကျွန်တော်ထင်ပါတယ်အခုလိုပြည်နယ်အလိုက်လွှတ်တော်အမတ်တွေကိုတိုက်တွန်းတောင်းဆိုကြတဲ့ရလတ်ကဒီအချိန်မှာတကယ်ကိုကြီးမားပါတယ်အထက်လွှတ်တော်မှာ Republican နဲ့ Democrat တွေအကြားအပြန်အလှန်ညှိနှိုင်းနေရဆဲဖြစ်ပါတယ် Republican တွေဘက်ကသူတို့လိုချင်တဲ့အချက်မရမချင်းစိုင်းထားဖို့လိုလားနေပါတယ် Democrat တွေဘက်ကရှေ့ဆက်သွားဖို့ကြိုးစားနေပါတယ်ဒါကြောင့်သက်ဆိုင်ရာအထက်လွှတ်တော်အမတ်တွေကိုဖုံးနဲ့ခေါ်ဆိုဖိအားပေးတောင်းဆိုကြမယ်ဆိုရင်အရန်ကိုအကျိုးရှိမယ်လို့ကျွန်တော်မြင်ပါတယ်ဘယ်တော့မှဆုံးဖြတ်ကြမလဲဆိုတဲ့အချိန်ကိုမသိရပေမဲ့အထက်လွှတ်တော်မှာအပြန်အလှန်ညှိနှိုင်းမှုတွေကနေရလထွက်အောင်မဖြစ်မနေလုပ်ရမှာပါအထူးသဖြင့်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌနယူးဂျာစီပြည်နယ်ဒီမိုကရက်လွှတ်တော်မှဘော့ဖ်မန်ဒီတ်ကအဓိကအခန်းမှာရှိနေပါတယ်အထက်လွှတ်တော်မှာဒီဥပဒေကြမ်းကိုအမြန်ဆုံးတင်သွင်းနိုင်ရေးအရေးကြီးနေပါတယ်တကယ်လို့မလုပ်နိုင်ဘူးဆိုရင်ဒီဥပဒေကြမ်းကိုပြဋ္ဌာန်းနိုင်ရေးမသေးကြတဲ့အနေအထားမှာရှိနေပါတယ
် So my final question is
နောက်ဆုံးမေးချင်တာကတော့ဒီဥပဒေကြမ်းမှာမြန်မာနိုင်ငံအတွက်အကျိုးရှိစေမယ့်အဓိကအရေးကြီးတဲ့အချက်တွေကဘာတွေလဲရှင
် Yeah Humanitarian aid
Okay ဒါတွေကတော့နှစ်စဉ်လူသားချင်းစာနာထောက်ထားမှုအကူအညီတွေအတွက်ဒေါ်လာတန်း220 Now Democracy ရေးအတွက်ဒေါ်လာတန်း50ကို9နှစ်စာပေးဖို့သတ်မှတ်ထားတာပါမြန်မာရေနံနဲ့တဘာဝတန်ွေလုပ်ငန်းပိတ်ဆို့ရေးယူဖို့ကိစ္စမှာလဲဒဏ်ခတ်ရေးယူဖို့တွန်းအားပေးထားတာအခြားအရှနိုင်ငံတွေနဲ့ညှိနှိုင်းဆက်သွယ်ဆောင်ရွက်ဖို့မြန်မာနိုင်ငံဆိုင်ရာအစ်င့်မြင့်မူဝါဒညှိနှိုင်းရေးမှူးတယောက်ထားဖို့ပြီးတော့မြန်မာစစ်တပ်ကဂျနိုဆိုက်လိုလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတာအမေရိကန်အစိုးရအနေနဲ့သတ်မှတ်ဖို့လူခွင့်ချိုးဖောက်မှုတွေမှာတာဝန်ခံမှုတာဝန်ယူမှုစတာတွေကိုပြဋ္ဌာန်းဖို့အချက်တွေဟာအဓိကအစိတ်အပိုင်းတွေလို့ကျွန်တော်မြင်ပါတယ်
။ Thank you Mike for taking your time with us.